စနေနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှုရှိနေချိန်မှာပဲတရုတ်သမ္မတရှီချင်းဖင်ဟာကမ္ဘာလုံးဆိုင်ရာစီးပွားရေးစနစ်ကျိုးရှိရှိကောင်းမွန်စွာလေပတ်နိုင်မှုအတွက်တကူတော်တစ်ဖက်သက်ဝါဒနဲ့ကိုကျိုးစီးပွားကာဝေးဝါဒတွေကိုပယ်ချဖို့လိုအပ်ကြောင်းတောက်ကြနေမှာပြောလိုက်ပါတယ်။ပေရူးနိုင်ငံလီမာမြို့တော်မှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ထိပ်သီးအစည်းအဝေးတွင်ကိုကျိုးစီးပွားကာဝေးဝါဒပေါ်ဝေဖန်လိုက်တဲ့ CS ကားတွေဟာအမေရိကန်သမ္မတအဖြစ်တကြောပြန်လာတော့မယ်Donald Trump နဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့ဘလို့ရက်တည်မလဲဆိုတာပေါ့အကျိုးသုံးသက်ချက်ပေးတာလို့လည်းရှုမြင်ကြပါတယ်။ Trump ကတရုတ်သွင်းကုန်တွေပေါ့အခွန်60%လုံးစီးကျက်မယ်လို့ကတိပြုထားတာပါ။ဒါပေမဲ့တရုတ်အစိုးရနဲ့ကုမ္ပဏီတွေကတော့ Trump ရဲ့ကိုကျိုးစီးပွားကာဝေးမူဝါဒတွေကဥရောပနဲ့အာရှကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကိုလည်းထိခိုက်နိုင်တယ်လို့မျှော်လင့်နေကြတာပါ။လက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မဟာမိတ်နိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားသမ္မတယိုဆေယိုဂျပန်ဝန်ကြီးချုပ်ရှီကဲရုအရှိဘာရိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှာတရုတ်ခေါင်းဆောင်နဲ့စနေနေ့မှာတွေ့ဆုံမှာပါသမ္မတဘိုင်ဒန်ကရွေးကောက်ခံသမ္မတထရန့်ကိုအာဏာလွှဲပြောင်းပေးချိန်မှာထိတ်တန့်စိုးရိမ်စရာကိစ္စကတော့တရုတ်နဲ့ပြိုင်ဆိုင်မှုဖြစ်တယ်လို့အင်ဘီရိုမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလဘန်ကလည်းပြောထားပါတယ်များ